ခီးတဲ့ပေါင်း128ယောက်ဒီအသက်ဆုံးရှုံးခဲ့ရတယ်။လေရင်ပြတ်ကျမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာလေကြောင်းလိုင်းပိုင်ရှင်အနေနဲ့နိုင်ငံကနေထွက်ခွာမသွားဖို့ပါကစ္စတန်အာဏာပိုင်တွေကတားမြစ်လိုက်ပါတယ်။လေရင်ပေါ်မှာလိုက်ပါလာသူအလုံးသေဆုံးသွားခဲ့ရတယ်။တောက်ကြနေကလေရင်ပြတ်ကျမှုကိုစုံစမ်းစစ်ဆေးနေချိန်မှာမစ္စတာဖာရူခ်ဘူဂျာအနေနဲ့ပါကစ္စတန်နိုင်ငံကနေထွက်ခွာမသွားဖို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးကတားမြစ်ခဲ့တာဖြစ်ပါတယ်။ Boeing 737 ဂျက်လေယာဉ်ဟာတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့ကရာချီကနေအစ္စလာမဘတ်မြို့တော်ကိုတောက်ကြနေကထွက်ခွာလာပြီးတော့မုံတိုင်းဝင်ရောက်လာစဉ်မှာအစ္စလာမဘတ်မြို့ကနိုင်ငံတကာလေယာဉ်ကွင်းကိုဆင့်ကန်ဤအချိန်မှာပြက်ကျသွားခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောဆိုခဲ့ပါတယ်။လေကြောင်းရာရှိကတော့ရာသီဥတုဆိုးရတဲ့အတွက်အခုလိုပြက်ကျခဲ့ရတာဖြစ်တယ်လို့ဆိုပေမဲ့စုံစမ်းစစ်ဆေးနေတဲ့ကာလမှာပြက်ကျရတဲ့အကြောင်းရင်းကိုမဆုံးဖြတ်ရသေးပါဘူး။စုံစမ်းစစ်ဆေးမှုမှအဓိကကျတဲ့လေယာဉ်မှာပါတဲ့ဒီလေယာဉ်ပြန်တမ်းမှုခီးစဉ်ကိုမှတ်တမ်းတင်ထားတဲ့စနစ်ကအခုတော့ပြန်ကောင်းလာနေပြီလို့လည်းဆိုပါတယ်။စနေနေ့ကတော့စစ်သားတွေရောအရေးပေါ်အလုပ်သားတွေပါအပျက်စီးပုံနေကြတဲ့မှာအလောင်းတွေကိုရှာဖွေနေကြပါတယ်။အခုပြက်ကျခဲ့တဲ့ဘိုဂျာလေကြောင်းလိုင်းဟာဆိုရင်10နှစ်ကျော်ကျော်လုပ်ငန်းတွေကိုရပ်ဆိုင်းထားခဲ့ရတာပါ။ဒါပေမဲ့တော်တော်များများက Boeing လေယာဉ်ကိုပြန်သုံးလာတဲ့အတွက်ပြီးခဲ့တဲ့လကလုပ်ငန်းတွေကိုပြန်စတာဖြစ်ပါတယ်။